ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုအကြားနှစ်ပေါင်းများစွာတိစောက်လာခဲ့တဲ့မဟာမိတ်ဆက်ဆံရေးမှာမရေရာမှုတွေဖြစ်လာစေနိုင်တဲ့စကားတချို့ကိုဒီကနေ့ထပ်ပြီးတော့ပြောလိုက်ပါရစေ။ဖိလစ်ပိုင်အနေနဲ့အမေရိကန်အစိုးရကြိုးဆွဲခေါ်ရလိုက်မဲ့ခွေးကောင်လိုဆက်ဆံတာမျိုးခံမှာမဟုတ်ဘူးလို့စကားကိုမစင်မကျင်ပြောလို့ရှိတဲ့မစ္စတာဒူတာတေကဂျပန်နိုင်ငံကိုတရားဝင်ခီးမထွက်ခင်မှာမနီလာမြို့မှာသတင်းတောက်တွေကိုပြောသွားတာပါ။သူသမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့ကာလမှာဆယ်စုနှစ်တွေနဲ့ချီရှိလာခဲ့တဲ့နှစ်နိုင်ငံအကြားကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအမေရိကန်အနေနဲ့မေ့ပြစ်လိုက်နိုင်တယ်လို့လည်းပြောပါရယ်။သူ့တိုင်းပြည်ထဲမှာဖိလစ်ပိုင်စစ်သားတွေကလွဲရင်ဘယ်နိုင်ငံသားသားစစ်တပ်စစ်သားမှမရှိတော့တဲ့အချိန်ခါတစ်ခုဖြစ်လာဖို့သူမျှော်လင့်တယ်လို့လည်းမစ္စတာဒူတာတေကသတင်းတောက်တွေကိုပြောပါရယ်။မစ္စတာဒူတာတေဟာသူ့သမ္မတတာဝန်ဆပြီးတော့ယူခဲ့တဲ့ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကစလို့သူ့ရဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးအကြမ်းဖက်နေနည်းနဲ့လှုပ်ရှားမှုတွေအတွင်းမှာလူပေါင်း4000နီးပါးတိတ်ဆုံးခဲ့ရတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကပြစ်တင်ဝေဖန်တဲ့အပေါ်မှာအခုလိုဒေါသတကြီးပြန်ပြီးတော့ချင်းချောက်ပြောဆိုနေတာပါပြီးခဲ့တဲ့သတင်းပတ်တရုတ်နိုင်ငံခီးစင်တုံးကလည်းအမေရိကန်နဲ့ဆက်ဆံရေးဖျက်တောက်ဖို့ယူရထားတယ်လို့ပြောဆိုခဲ့ပြီးတော့နောက်ပိုင်းကြတော့မှတခါသူအဲ့ဒီလိုယူရတာမဟုတ်ပါဘူးလို့လည်းပြန်ပြီးတော့ပြောခဲ့ပါရရှင်